2019ခုနှစ်ကမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တွေအပေါ်လူမျိုးတုံးတက်ဖြတ်မှုဖြင့်ဆွတ်ဆွဲထားတဲ့အကြမ်းဖက်မှုတွေမှာ Facebook လူမှုကွန်ရက်ကတဆင့်အဓိကသွေးထုတ်မှုတွေရှိရဆိုပြီး Facebook ရဲ့ပင်မကုမ္ပဏီမီတာကိုရိုဟင်ဂျာဒုက္ခသည်တွေကအိုင်းလန်နိုင်ငံမှာတရားစွဲဆိုလိုက်ပါပြီ။မီတာကုမ္ပဏီဌာနချုပ်တည်ထောင်ထားတဲ့အိုင်းလန်နိုင်ငံ WMO အခြေစိုက်ဥပဒေအကျိုးဆောင်ရုံးနှစ်ခုကဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကရိုဟင်ဂျာဒုက္ခသည်18ရောက်ရဲ့ ကိုစာမီတာကုမ္ပဏီကိုပြီးခဲ့တဲ့သတင်းပတ်မှာတရားစွဲဆိုထားတာပါ။ရိုဟင်ဂျာခုနှစ်သိန်းလောက်ကိုမြန်မာနိုင်ငံကနေထွက်ပြေးခဲ့ရတဲ့လူမျိုးတုံးတက်ဖြတ်မှုဖြစ်ဆွဆွဲထားတဲ့အကြမ်းဖက်မှုတွေမပေါ်ပါအောင် Facebook ကိုတိုင်းရံလည်းအချိန်မီမတားမြင့်နိုင်မှုဆိုတာ2018ခုနှစ်ကဝန်ခံခဲ့ပူပါတယ်2022ခုနှစ်ကလည်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာရိုဟင်ဂျာဒုက္ခသည်တွေအရေဒေါ်လာ10,150ကျော်ပေးရဖို့ Facebook ကုမ္ပဏီကိုတရားစွဲဆိုထားပူပါတယ်ရှင်